PNP နဲ့ကျုံတို့မြို့နယ်တောင်ကြာရင်ကျေးရွာတွေကိုစစ်ကောင်စီတပ်ဖွဲ့တွေပြီးခဲ့တဲ့ရက်ပိုင်းကစစ်ကြောင်းထိုးဝင်ရောက်လာတဲ့အတွက်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွမြောက်ရေးတပ်မတော် KNL ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာပါတိုက်ပွဲတွေဂျူဂျာဆက်ဖြစ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကနှစ်ရက်ဆက်တိုက်တိုက်ပွဲပြင်းထန်ခဲ့ရမှာတော့စစ်ကောင်စီဘက်ကအကြအဆုံးဒဏ်ရာရသူများတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါရယ
်ဟို KNL နဲ့ PDF ကြားတိုက်ရင်းနေပြီးပေါင်းပြီးတော့စက်တင်ဘာ22ရက်နေ့ဆက်တုန်းရတပ်ဖွဲ့နဲ့ကျင်းပြတာနှစ်ရက်ဆက်ဖြစ်တာပေါ့နော်နှစ်ရက်ဆက်ဖြစ်တာအမှဖက်ကားဆော့ဘက်က6ယောက်စီဆုံး15ဦးဒဏ်ရာရတယ်တိုက်ပွဲတွေကတော့ထူထူခြားခြားမြင်ဖြစ်နေတယ်။နောက်ပြီးတော့သူတို့ကတက်တဲ့ကုန်းကနေပြီးတော့ကျွန်တော်အမြောက်ကုန်းပေါ့နော်တက်တဲ့အမြောက်ကုန်းကနေပြီးတော့ဒီနေ့ရန်သာပြစ်ခတ်တော့အခြေဝနေဒူဒူတယောက်ကနေပြီးတော့အသက်ဆုံးဆုံးသွားတာတော့သိရတယ်။
တည်ဆုံးသူဟာကျုံတိုးမြို့နယ်နောင်တလာကျေးရွာသားတဦးဖြစ်တယ်ဆိုပြီးဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကထိခိုက်ဒေဆုံးစီးရင်နဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးတယ်လို့ဒါနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီရဲ့စကခဆက်နှစ်လက်အောက်ခံခလာရ239ခမာရ546နဲ့ခလာရ238တပ်ရင်းတွေပါတဲ့အင်အား80နီးပါးရှိတဲ့တပ်တွေဟာတောင်ကြာအင်းကျေးရွာတွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကစစ်ကြောင်းထုံးဝင်ရောက်လာပြီးတောင်ကြာအင်းရွာဖုံးကြီးကျောင်းမှာတပ်ဆွဲနေရယူထားတာဖြစ်ပါတယ်။ဒီလိုစစ်ကြောင်းထုံးဝင်ရောက်လာမှုတွေနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျုံတို့မြို့နယ်ရဲကဒေသခံတွေယာနဲ့ချီပြီးဘေးလွရာကိုထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကလည်းအခုလိုပြောပြပါတယ်
။စစ်ကြောင်းဝင်တို့တော့တောင်ကျန်ရင်းကိုစစ်ကြောင်းဝင်တို့တဲ့ခါကျတော့ကျွန်တော်တို့ဘက်ကမလွဲမကြောင်ဘူး။တိုက်ပွဲဖြစ်ရတဲ့နေရာဖြစ်တဲ့အမရှိတဲ့ကြီးရွာလူလူ200ကျော်ရောက်လဲအချမ်းကြီးဆက်ရမျိုးမြို့ရွာကြီးရွာတွေကိုကြောင်းချီးပြီးတော့စစ်ပေးဆောင်ရတာပေါ့နော
်။နှစ်ဖက်တိုက်ပွဲတွေဖြစ်တိုင်းမှာဒေသခံပြည်သူတွေအတွက်ဘေးကင်းလုံခြုံမှုမရှိတော့သလိုလူမှုဘဝနေထိုင်မှုတွေဆုံးရှုံးလာခဲ့ရတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုက VOA ကိုပြောပါတယ
်။ဘေးကင်းလုံခြုံမှုမရှိတော့ဘူးပေါ့။နောက်ဒီအဆက်မွန်းဝမ်းကြောင်းပြုခွင့်အခွင့်အရေးလဲစုပေါင်းခံရသလိုမျိုးဒီလူလာစာဖော်လာနေတဲ့ခွင့်တို့ဒါတွေကနေ့စဉ်တူဝနဲ့အညာစုပေါင်းခံရတာပေါ့
။ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေပုံမပြင်းထန်လာနေတဲ့ကရင်ပြည်နယ်ထဲမှာကော့ကရိတ်ကြုံတိုးစားတဲ့နေရာတွေကစစ်ကောင်စီရဲ့ရဲစခန်းတွေဌာနဆိုင်ရာရုံးတွေကိုဒေသခံပူးပေါင်းတပ်ဖွဲ့တွေကမကြာခဏတိုက်ခိုက်တာတွေရှိသလိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးတိုက်ခိုက်တာနှစ်ဖက်အပြန်အလှန်တိုက်ပွဲတွေဖြစ်တာတွေမကြာခဏရှိနေတာပါဒီလိုအခြေအနေတွေကြောင့်ပဲဒေသခံပြည်သူအများအပြားဟာနေအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်